British လုပ်ငန်းတွေဦးဖြစ်တဲ့ Hannah Whitridge နဲ့ David Miller တို့တက်ဖြတ်မှုနဲ့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေဦးရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းမဟုတ်တရားရုံးချုပ်ကိုဩဂုတ်လ21ရက်နေ့မှာတင်လိုက်ပါတယ်။တည်တံပြစ်ဒဏ်ချခံထားရတဲ့မြန်မာလုပ်ငန်းတွေဦးရဲ့အမှုအတွေ့တရားရုံးတွေမှာတက်တင်ထွက်ဆိုပေးမဲ့သူတွေကိုမြန်မာတန်ယုံလက်ကျုံထူးဆောင်တဲ့စစ်စီရေးကော်မတီကတာဝန်ယူမှုတိုင်ရှိတဲ့အတွက်ဒီအမှုကအားနည်းချက်တွေနဲ့အဆုံးသတ်သွားမှာကိုလက်ကျုံအရေးဆောင်ရဲ့နေသူတွေကစိုးရိမ်နေကြပါတယ်။အဖြစ်ဆိုတော့ထိုင်းခြေဆိုင်တည်ထောင်မအေးမာကတင်ပြပို့ထားပါလိမ့်ရှင်
။ဗီရိရှားလူငယ်နှုတ်ဦးတက်ပြတ်ခံခဲ့ရတဲ့လက်ကျုံလူတမ်းမှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးရဲ့အယူခံကိုမလာတရနေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကြီးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှိသူများကောက်စီနဲ့တွေ့ဆုံဆွေးနွေးပြီးကော်မတီတရားရုံးကနေတဆင့်ထိုင်းဘဝတရားရုံးရုပ်ကိုအယူခံတင်ပြခဲ့ကြောင်းမြန်မာတန်ယုံလက်ကျုံအထူးစုံစမ်းစစ်ဆေးရေးကော်မတီမှစုံစမ်းရေးမှူးအဖြစ်တာဝန်ယူခဲ့တဲ့ဦးကျော်တောင်းကပြောပြပါတယ်
။ထိုင်းရှင်းနေရကောင်စီကတစ်ဆိုတဲ့ရှင်းနေမျိုးသမီးနဲ့ FPG ကရှီဆိုတဲ့ရှင်းနေမျိုးသမီးပေါင်း၂ယောက်တို့ကဒီနေ့မနေ့9နိုင်ခွဲမှာမူလတရားရုံးဖြစ်တဲ့ကော့ဆမွေတရားရုံးကအယူခံတရားရုံးကိုနောက်ဆုံးအနေနဲ့ပို့ခဲ့တယ်ဒီနေ့လျှောက်လေးရဲ့စုစုပေါင်းကစာမျက်နှာ300နဲ့တက်ခဲနဲ့ကိုမျက်နှာပါတယ်
။သူတို့တာဝန်ယူနေစဉ်ကာလအတွင်းမှာတက်တည်လုပ်ပြီးမဲ့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးနဲ့အာမခံချက်တွေကိုလုံးမပေးနိုင်တာတွေကြောင့်အထူးကတက်တည်ကိုလက်လွတ်ခဲ့ရတယ်လို့လည်းဆိုပါတယ်
။မြန်မာတိုင်းရုပ်သူစုစုပေါင်းကော်မတီဆက်ကရင်းမြစ်တက်တည်တွေရဲ့စာဝတ်နေရေးလုံခြုံရေးအတွက်ပေးနိုင်မလားလို့မေးတဲ့အမေကိုကျွန်တော်တို့ဘက်ကအဖြေလေးမပေးနိုင်ခဲ့ဘူး။ဘူးရုံဆိုရဲဆိုလည်းမပြေနိုင်ခဲ့သလိုသမီးစားတော့ပြအလောက်ကတခုကိုလည်းပဲပတ်သက်ပြီးပြရအောင်အဲ့ဒါနဲ့တက်ပြဝင်နေကြကောင်းတယ်ဒီကင်းနဲ့အနာတော့အသက်ခံရတဲ့လူတွေကဆက်သွားတာကိုသိလိုက်တဲ့မြင်လိုက်တဲ့အဲ့ဒီဟိုတယ်ကအလုသမားတယောက်ဟာစကိုင်းကဖြစ်တယ်အဲ့ဒီစကိုင်းကအလုသမားတယောက်နောက်ကိုကျွန်တော်လိုက်မယ်ဒါဖြင့်စက်ကနာဖြစ်တဲ့နေ့ကလူတက်ပြီးတော့တက်လာတဲ့လူတွေကိုမြင်သွားတဲ့ရခိုင်ပြည်နယ်ဟုတ်လားကျုံမျိုးတွေကအလုံးသမားနှစ်ယောက်ကိုကျွန်တော်နောက်ကိုလိုက်မယ်ဒီကောင်လေးကမိမိတဲ့စီလို့ကျွန်တော်သိချပြီလို့ကျွန်တော်လိုက်မယ်လို့ပြောတဲ့အခါမှာလည်းပဲအဲဒီသူဆိုတဲ့ရေကော်မတီဆိုင်ရုံးအနေနဲ့ဒီစီကလည်းမပေးနိုင်ခဲ့ဘူးပြီးတော့မလိုက်နဲ့တော့ကျွန်တော်ကိုလိုက်ခွင့်မပေးခဲ့တဲ့အတွက်ကျွန်တော်ဒီသခိုင်းတဲ့တဲ့နဲ့ရခိုင်ဆက်ကအပြီးကျသွားတဲ့မိမိတဲ့စီကိုကျွန်တော်မရလိမ့်စီစီတီဗီကင်မရာတွေကအချက်နဲ့တွေကိုထိုင်းထောင်းလိုက်ရင်ထိုင်းပလေးတွေတောင်းလို့၅ကြိမ်တိုင်တော့ဖွင့်ပေးခဲ့တဲ့ကောင်လေးကဒီဟာနဲ့ဖုံးမယ်ပုံကြီးမှာဖွက်လာတယ်။အဲ့ဒီကောင်လေးကဆယ်တန်းအောင်ပြီးသား။ဒီကောင်လေးကိုကျွန်တော်တို့သူ့အကကအကူကြီးဆောင်ရွက်ပေးရခြင်းအဲ့ဒီချက်လေးတွေရမယ်။ဒါပေမဲ့အပြည့်ကျွန်တော်မလုပ်နိုင်ခဲ့ဘူး
။လိတ်ကျုံအထူးစုံစမ်းရေးကော်မတီမှာပါခဲ့မှုတဲ့ရှင်းနေဦးအောင်မျိုးတန်းကတော့တက်တည်ထောက်ထားရင်မပြည့်စုံပဲ။ဒေရန်ချခဲ့တဲ့အမှုဖြစ်တာကြောင့်မြန်မာရှစ်တောင်းလူငယ်နှစ်ဦးအတွက်လွတ်မြောက်နိုင်ရင်မျှော်လင့်ထားတယ်လို့ပြောပါတယ်။
တီရန်ထိုက်တဲ့အမှုမှာရာနှုန်းပြည့်တက်တည်တာတဲ့အထောက်အထားမရှိဘဲနဲ့တီရန်ပြီးလို့မရပါဘူး။ DNA မတူတဲ့ဒေသတို့အလူတွေခွဲတဲ့ခါမှလည်းခွဲပုံခွဲနည်းမှတ်တမ်းမှရမရှိတာ။နောက် DNA စစ်ဆေးတဲ့ခါမှ DNA စစ်ဆေးဖို့စစ်ဆေးနည်းရာအပြီးဆိုင်ရာလုံခြုံရေးနဲ့မညီတဲ့အချိန်မှာအဲ့လိုပြင်လာတဲ့ဆိုင်ရက်ကလည်းရုံးတော်မှာချက်ရာတွေနဲ့ရက်ဆွဲတွေအကြောင်းနဲ့ထုတ်ကြတဲ့ဆိုတဲ့အချက်တွေကိုကြည့်မယ်ဆိုရင်ကိုဒီမှုဟာဆက်လုံးဝတည်ဆောက်လို့မရတဲ့အမှုဖြစ်ပြီးတော့ပြည်ရာဒီမှုဟာလုတ်ကင်းသွားလိမ့်မယ်လို့ကအကြံပြောလိုက်ပါတယ်။
မြန်မာရှစ်တောင်းလို့တမခမ်းမန်းကြီး၄ရောက်တော့အလုလုကန်နေတဲ့ကော့တောင်ဖန်ချီကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်တဦးကိုတနည်းကြော်ကြာထိုင်းနိုင်ငံကော့စမိတ်ရှင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမိတ်တရားရုံးကလည်းအမှုခွနမှုနဲ့အငြင်းဆုံးပြစ်ဒဏ်ဖြစ်ပေးတယ်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်